to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်နှစ် March 9ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line to meter 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်အီတလီမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတဲ့နောက်အရေးပေါ်အမိတ်နဲ့နိုင်ငံမြောက်ပိုင်းကိုအဝင်ထွက်ပိတ်လိုက်ပါတယ်ကမ္ဘာတလွတ်နိုင်ငံပေါင်း100ကလူပေါင်း3000ကျော်ဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။မြောက်ကိုရီးယားဘက်ကတော့တနင်္လာနေ့မှာဒုံးကျည်တစ်စင်းပြစ်လွတ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။အဲ့ဒီလိုသတင်းအစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာတော့
ကျွန်တော်ကိုရီးလူနာဆိုလို့ရှိရင်အရှေ့တောင်အာရှနိုင်ငံတစ်ခုအနေနဲ့ပြန်လာပြီးတော့ယောဂလက္ခဏာဖြစ်တဲ့ပထမဆုံးစဖြစ်တဲ့ဖျားတာပေါ့နော်။
ဒါကတော့အရေးပေါ်အခြေအနေကြီးညာထားတဲ့နယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အထူးကူဆရာဝန်ဒေါက်တာဇေယာတက်နဲ့ Skype ကနေဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအုံပြန်ဒုက္ခသည်စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်တားဆီးရေးအခြေအနေကိုလည်းနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတဲ့နောက်တရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကြောင့်သေဆုံးသူအများဆုံးနိုင်ငံဖြစ်သွားပါတယ်။ကျန်းမာရေးဆိုင်ရာအန်ဒီအေရှိလာတာနဲ့အတူပဲအီတလီအစိုးရကအရေးပေါ်အမိန့်သစ်ချမှတ်ပြီးနိုင်ငံလူဦးရေ၄ပုံတစ်ပုံရှိတဲ့နိုင်ငံမြောက်ပိုင်းကိုအဝင်အထွက်ပိတ်လိုက်ပါတယ်။အဝင်ထွက်ပိတ်လိုက်တဲ့အချိန်မှာဗန်တာရီအချက်အချာမီလန်နဲ့လွန်ဘာဒီဒေသတို့လည်းပါပါတယ်။ဒါအပြင်ဗင်းနစ်ရှိယာဗနက်တိုအပါအဝင်ပြည်နယ်14ခုကိုလည်းပိတ်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူလူနာတွေကိုကူညီကူသပေးဖို့အတွက်အငိမ့်စားဆရာဝန်တွေကိုအလုပ်ပြန်ဝင်ကြဖို့လည်းအစိုးရကပန်ကြားထားပါတယ်။အီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာတွေအရှိန်အဟုန်ရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့ခီးသွလာမှုတွေကိုရှစ်လဇန်ပိုင်းကစပြီးတင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှလည်းဖြစ်ပါတယ်။ပြတိုက်တွေ၊ဇက်ယုံတွေ၊ရုပ်ရှင်ယုံတွေနဲ့တခြားဖျော်ဖြေရေးတွေကိုလည်းပိတ်ပစ်ဖို့အစိုးရကအမိန့်ထုတ်ထားပါတယ်
။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာလာမယ့်နှစ်ပတ်သုံးပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအယောက်100နဲ့အထက်ရှိလာနိုင်တယ်လို့မြို့တော်ဝန်ဘေဘလာစီယိုကတနင်္ဂနွေနေ့ကပြောပါတယ်။ဒီဖြစ်ပွားမှုနှုန်းဟာလူမှုအတိုင်းဝိုင်းအတွင်းပြန့်နှံ့ကူးစက်တာမျိုးဖြစ်တယ်လို့သူကဆိုပါတယ်။ဒါဟာနယူးယောက်မြို့မှာယောဂပိုကူးစက်ခံရသူ73ယောက်100ကနေတိုးလာမယ့်အခြေအနေကိုပြောဆိုလိုက်တာပါအလားတူအော်ရီဂန်ပြည်နယ်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ဆတိုးပြီး14ဦးရှိလာတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကိတ်ဘရောင်းကရက်60အရေးပေါ်အခြေအနေကိုတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ
်အီရန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာအကြောင်း49ဦးထပ်မံသေဆုံးပြီးသေဆုံးရသူစုစုပေါင်း194ဦးထိရှိသွားပြီလို့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။အီရန်မှာဗိုင်းရပ်စ်ကူးစက်ခံရသူ6566ဦးအတည်ပြုထားပါတယ်။တရုတ်နိုင်ငံဂွမ်ဂျိုးမြို့ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုသံသယနဲ့စောင့်ကြည့်ထားသူတွေကိုတည်ထောင်ခွဲခြားထားရှိရာဟိုတယ်တစ်လုံးစနေနေ့ကပြိုကျခဲ့တာမှာတော့လူ10ဦးသေဆုံးရတယ်လို့တရုတ်အာဏာပိုင်တို့ကတနင်္ဂနွေနေ့မှာသတင်းထုတ်ပါတယ်။ဟိုတယ်ပြိုကျမှုကနေ48ဦးကိုကယ်တင်နိုင်ခဲ့ပြီးဆေးရုံတင်ကုသပေးနေကြောင်းလည်းအရေးပေါ်စီမံခန့်ခွဲမှုဝန်ကြီးဌာနကပြောဆိုထားပါတယ်။ဘူဂေးရီးယားနိုင်ငံမှာလည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးတွေ့ရှိကြောင်းတနင်္ဂနွေနေ့မှာကြေညာပါတယ်။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးသူကတနင်္ဂနွေနေ့မှာ3500ကျော်သွားပြီဖြစ်ပါတယ်။နိုင်ငံပေါင်း100မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ရောက်ရှိနေပြီးလူပေါင်း300000ကျော်ကူးစက်ခံထားရတယ်လို့လည်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်တရုတ်နိုင်ငံမှာတော်ရိုင်းတရိတ်ဆန်တွေအထင်အကျမဲ့ရောင်းဝယ်တာစားသုံးတာတွေကိုတားမြစ်လိုက်ပြီးနောက်မှာတရုတ်ပြည်ဈေးကွက်အတွက်တရားမဝင်တော်ရိုင်းသရဝါကိုအ धिक အမှောင်ခိုကုန်ကူးနေတဲ့အရှိတောင်အာရှနိုင်ငံတွေမှာပါတားမြစ်မှုတွေလုပ်ဖို့ WWF ကတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးကမ္ဘာရန်ပုံငွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်။တရုတ်အစိုးရရဲ့တားမြစ်ချက်ကိုကြိုဆိုပေမဲ့ဒါဟာလွန်လောက်မှုမရှိသေးဘူးလို့WWF အဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ဖြစ်လာရတဲ့အကြောင်းရင်းကအတိအကျကိုမသိရသေးပေမဲ့ လူတွေကတော်ရင်တရိษံအသားစင်းတွေကိုကင်တွယ်ရာကနေကူးဆက်လာတာလို့တောင်ဝန်ရှိသူတွေကယူဆထားတာပါ။အရင်ကလည်းတရုတ်နိုင်ငံမှာတရားမဝင်စင်စယ်လို့အခြားထွက်ကုန်ပစ္စည်းရောင်းဝယ်တာကိုတားမြစ်ခဲ့ပြီးနောက်ပေါင်ကိုကုန်ကူးသူတွေဟာအရှိတောင်အာရှဘက်ခြေဦးလှည့်သွားကြကြောင်းအခုလည်းတရုတ်ပြည်ထဲတားမြစ်လိုက်တာကတော်ရင်သရဝါရောင်းဝယ်မှုမှာအိန္ဒိယနိုင်ငံဈေးကွက်တွေစီကိုရောက်သွားနိုင်ကြောင်း WWF အဖွဲ့ကသတိပေးပါတယ်။အာရှမှာအတွေ့အကြုံရှိခဲ့တဲ့ဝက်တုတ်ကွေးကနေကြက်ငှက်တုတ်ကွေးထိကူးဆက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းဟာတရိษံအတွက်ပစ္စည်းတွေကိုလူတွေကင်တွယ်မိရာကစတင်ခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတင်းနယ်လာနေမှာပဲအမျိုးအစားမသိရတဲ့ဒုံးကျည်တစ်စင်ပစ်လွတ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားဘက်ကပစ်လွတ်တဲ့ဒုံးကျည်အမျိုးအစားအသေးစိတ်ကိုတော့ဖော်ပြမထားကြောင်းလဲ Reuters သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတုန်းကလည်းမြောက်ကိုရီးယားဘက်ကတာရိုပစ်ဒုံးကျည်နှစ်စင်ကိုနိုင်ငံအရှိတ်ဘက်ကန်ယိုဒန်မြို့ဝွန်ဆန်ကနေပင်လယ်ထဲကိုပစ်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးသတင်းတပုတ်လည်းဆက်ချင်ပါတယ်။American Democrat Party ရဲ့သမရလောင်ရွေးချယ်ပွဲကအင်ကာနစ်မှာပြည်내6ခုအတွင်းကျင်းပဖို့ရှိနေပြီးအဓိကပြိုင်ပွဲနှစ်ဦးဖြစ်တဲ့ဒုတိယသမရလောင် Joe Biden နဲ့ဗမာ့အထက်လွှတ်တော်မှ Bernie Sanders တို့အဓိကရှင်ပြိုင်ကြမှာပါ။အရင်က Democrat သမရလောင်ဖြစ်ရပြိုင်ခဲ့ကြပြီးခုနှုတ်ထွက်ခဲ့ကြသူတွေကတော့ဒုတိယသမရဟောက် Biden ကိုထောက်ခံနေကြပါတယ်။Democrat သမရလောင်ဖြစ်ရရှင်ပြိုင်ခဲ့ပြီးပြီးခဲ့တဲ့ဒီဇင်ဘာကနှုတ်ထွက်ခဲ့တဲ့ California အထက်လွှတ်တော်အမတ် Kamala Harris ကတော့တင်းင်းကနေနေမှာ Biden ကိုထောက်ခံလိုက်ပါတယ်။အခုလိုအခြေအနေရှုပ်ထွေးနေချိန်မှာ American ပြည်တော်စုကိုဦးဆောင်ဖို့အတွက် Joe Biden ကအသင့်တော်ဆုံးလို့ယုံကြည်တဲ့အကြောင်းအထက်လွှတ်တော်အမတ် Harris ကပြောဆိုလိုက်တာပါ။အခုချိန်ထိဒုတိယသမရဟောက် Joe Biden ကိုထောက်ခံထားကြတဲ့ဒီမိုကရက်သမ္မတလောင်းဖြစ်ရေးပြိုင်ဘက်ဟောင်းနေတဲ့မှာကမ်လာဟဲရစ်အပါအဝင်6ဦးရှိနေပါပြီ။နိုင်ငံသားအခွင့်အရေးခေါင်းဆောင်ဂျက်စီဂျက်ဆန်ကတော့ဗမာ့အထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကိုထောက်ခံထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကကားထုတ်လုပ်မှုအချက်အချာဖြစ်ပြီးဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာကိုယ်စားလှယ်အရေးအတွက်အများဆုံးလည်းဖြစ်တဲ့မက်ရှိဂန်ပြည်နယ်မှာတော့ဘန်နီဆန်ဒါစ်နဲ့ဂျိုးဘိုက်တန်တို့အင်ကာနစ်မှာရှင်ပြန်ရွေးချယ်ခံကြမှာဖြစ်ပါတယ်။
အာဖဂန်သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့အက်ရှ်ရက်ဂဟာနီနဲ့သူ့ရဲ့ရွေးကောက်ပွဲပြိုင်ဘက်ဒုတိယနေရာရခဲ့တဲ့အဗ်ဒူလာအဗ်ဒူလာတို့ဟာသမ္မတကျန်းသစ္စာဆိုပွဲကိုဒီတနင်္လာနေ့မှာစင်ပြိုင်ပြုလုပ်ဖို့အသီးသီးပြင်ဆင်နေတာကြောင့်နိုင်ငံရေးတင်းမာမှုပိုတိုးလာစေမှာဖြစ်ပြီးအမေရိကန်ဦးဆောင်တဲ့အာဖဂန်ညီညာရေးကြိုးပမ်းမှုအတွက်စိန်ခေါ်မှုအသစ်တွေဖြစ်လာစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကအပြင်းထန်အကြိမ်နဲ့ရှင်ပြန်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂဟာနီအနိုင်ရတယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လကုန်မှာကြေညာပါတယ်။ဒါပေမဲ့အာဖဂန်ရဲ့လက်ရှိအုပ်ချုပ်ရေးအကြီးအကဲအဗ်ဒူလာကတော့ရွေးကောက်ပွဲရလခါမတမာတဲ့ဆုံးဖြတ်ချက်အဖြစ်ပယ်ချခဲ့ပြီးသူတို့အဖွဲ့ကရွေးကောက်ပွဲမှာအနိုင်ရခဲ့တယ်လို့ပြောဆိုကာသူ့အနေနဲ့ကိုယ်ပိုင်အစိုးရဖွဲ့မယ်လို့လည်းချိန်ချောက်ပါတယ်။သမ္မတဂဟာနီရဲ့ကျန်းသစ္စာကျင်းဆိုပွဲကိုဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေထဲမှာကဘူးအခြေဆိုင်နိုင်ငံသားတန်အဖွဲ့တွေအားလုံးနဲ့အတူပြန်မဲ့သမရလောင်းအဗ်ဒူလာနဲ့အရင်ကသမရဟောင်းဟာမစ်ခါဆိုင်တို့လည်းပါဝင်ပါတယ်။အဗ်ဒူလာရဲ့ပြောခွင့်ကတော့သူတို့အနေနဲ့သမရနန်းတော်နဲ့ဘေဂျင်းကက်လျက်မှာရှိတဲ့သမရဂဟာနီကျန်းသစ္စာချိန်မဲ့မရှိမနှောက်မှာပဲကျန်းချိန်ပွဲလုပ်သွားမယ်လို့ဆိုပါတယ်
။တူရကီနိုင်ငံတွင်ရွှေပြောင်းဝင်ရောက်သူတွေစုပုံရောက်ရှိနေတဲ့အရေးနဲ့ပတ်သက်ပြီးဥရောပသမ္မတတာဝန်ရှိသူတွေနဲ့တနင်္လာနေ့မှာဆွေးနွေးမယ်လို့တူရကီသမ္မတရစ်စပ်ထေးရအာဒိုဝန်ကပြောပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဆွေးနွေးမှာဖြစ်ကြောင်းတနင်္ဂနွေနေ့မှာပြောတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကနေရွှေ့ပြောင်းဝင်ရောက်သူတွေတူရကီဘက်ကိုဆက်လက်ဝင်ရောက်နေချိန်မှာပဲရွှေ့ပြောင်းဝင်ရောက်သူတွေတူရကီကိုဖြတ်ပြီးဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေဘက်ကိုဆက်လက်မထွက်ခွာရေးတားဆီးထားတဲ့2016ခုနှစ်ဥပဒေကိုတူရကီကဆက်ပြီးမလိုက်နာနိုင်တော့ဘူးလို့သမ္မတအာရုကန်ကပြောပါတယ်။ 2016ခုနှစ်သဘောတူညီချက်အရဥရောပသမ္မတဘက်ကရွှေ့ပြောင်းဝင်ရောက်သူတွေအတွက် OA နဲ့ပညာရေးတူရကီကိုဒေါ်လာ 6.8 ဘီလီယံထောက်ပံ့ရမှာဖြစ်ပါတယ်။ဒါပေမဲ့တူရကီဘက်ကတော့အဲ့ဒီငွေကြေးထောက်ပံ့မှုမရခဲ့ဘူးလို့ပြောဆိုထားတာဖြစ်ပါတယ်။ဥရောပသမ္မတနဲ့ဆွေးနွေးမှုကနေထူးခြားတဲ့ရလဒ်မျိုးရလာမယ်လို့မျှော်လင့်ကြောင်းတူရကီသမ္မတကတနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်။
လွန်ခဲ့တဲ့25နှစ်ကုလသမဂ္ဂရဲ့၄ချိန်မြောက်ကမ္ဘာအမျိုးသမီးညီလာခံကိုတရုတ်နိုင်ငံဘေကျင်းမြို့မှာစတင်ကျင်းပခဲ့ပြီးချိန်ကစလို့ကမ္ဘာပေါ်မှာအမျိုးသမီးလွှတ်တော်အမတ်ဦးရေ2ဆကျော်တိုးတက်လာတယ်လို့ကမ္ဘာပါလီမန်များတက်မက IPU ကပြောကြားလိုက်ပါတယ်။1995ခုနှစ်တုန်းကအမျိုးသမီးပါလီမန်အမတ်အများဆုံးနိုင်ငံတွေကတော့ Sweden နဲ့ Scandinavia နိုင်ငံတွေဖြစ်ခဲ့ပေမဲ့အခုနှစ်တွေထဲမှာတော့ Rwanda နိုင်ငံမှာအမျိုးသမီးအမတ်60ရာခိုင်နှုန်း Cuba, Bolivia နဲ့ UAE ခေါ်အာရဗ်စော်ဘွားများနိုင်ငံတို့ကတော့ထိတ်ဆုံးကိုရောက်လာပါတယ်။ IPU အထွေထွေအတွင်းမှုကလွှတ်တော်အမတ်အရေးအတွက်ကိုကြားမှခွဲစနစ်နဲ့သတ်မှတ်ထားတဲ့နိုင်ငံတွေမှာအမျိုးသမီးအမတ်အရေးအတွက်ပိုတိုးလာတာတွေ့ရတယ်လို့ဆိုပါတယ်။
တနင်္လာနေ့နဲ့ခင်းသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါသတင်းထဲမှာကြားခဲ့ရတဲ့အတိုင်းကိုရိုနာဗိုင်းရပ်စ်ဒီနိုင်ငံတကာမှာကူးစက်မှုနောက်ဆုံးအခြေအနေတွေကိုတော်ရရှင်တွေကြားခဲ့ရတဲ့အတိုင်းပဲအခုမြန်မာနိုင်ငံအိမ်နီးချင်းထိုင်းနယ်စပ်မှာရှိနေတဲ့အုံပြန်ဒုက္ခသည်စခန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစိုးရိမ်မှုတွေကြောင့်ဒီဒုက္ခသည်တွေကိုစခန်းအဝင်အထွက်သွားလာခွင့်မလုပ်ဖို့ထိုင်းအာဏာပိုင်တွေကပိတ်ပင်လိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တက္ကရိုင်တွေကကိရင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံပြန်ဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှာကိုစိုးရိမ်လာကြောင်းစခန်းထဲကဒုက္ခသည်တွေအပြင်သွားလာတာတွေမလုပ်ဖို့စခန်းအုပ်ချုပ်ရေးမှူးကအမိန့်ထုတ်ထားကြောင်းအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်စခန်းအာဏာပိုင်ကလည်းတရားဝင်အမိန့်ထုတ်လိုက်တာစခန်းထဲကစခန်းပြင်မထွက်ကြဘူးဒီကကျွန်တော်တို့စခန်းအုပ်ချုပ်ရေးဘေးနားမှာရွာလေးရွာရှိတယ်မဲခေါင်နဲ့မဲခေါင်ရံရွာကြီးရွာလေးအဲ့လေးရွာမှာနေသားသွားလုပ်ပြီးတော့အလုံးလုံးနေတဲ့လူတွေအားလုံးလည်းမထွက်ခိုင်းတော့ဘူးနောက်တစ်ခါဒီစခန်းထဲကမဲဆောက်မှာဈေးသွားဝယ်နေတဲ့ဈေးကားတွေလည်းအခုမပြေးတော့ဘူးအကုန်လုံးအထောက်မပြတ်ကြဘူးအမှားပါတယ
်ထိုင်းမြန်မာနယ်စပ်ကြေးရွာတွေမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့အရေးပေါ်အခြေအနေအရဒုက္ခသည်စခန်းအနီးကကြေးရွာကကြောင်းနေဘူးလဲဖိတ်ထားရတယ်လို့ဆိုပါတယ်
အဲကျွန်တော်တို့မြို့ရွာကြီးမှာသွားပြည့်ရတဲ့ထိုင်းကျောင်းကိုပေါ့ဂိုရန်ဒီရှိတယ်ပေါ့အဂရိတ်90ရှိတယ်ပေါ့အဲကျောင်းမှာအဲတက်တဲ့ကလေးကိုအကုန်လုံးပိတ်ချလိုက်ကျောင်းကားတွေပေါ့အချို့ပို့လောက်ခွင့်မရှိတော့ဘူး14ရဲ့ကျောင်းပိတ်တယ်ဆိုတာကိုကျောင်းကပြောလိုက်တယ်ကျွန်တော်သားလည်းတမတဲရတာဟုတ်တယ
်မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထပ်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခေလုံခွင့်ပေးထားတာဖြစ်ပါတယ်ဒီဒုက္ခသည်စခန်း9ခုထဲမှာကိရင်ဒီဒုက္ခသည်စခန်းတစ်ခုလည်းပါဝင်တာပါကိရင်ဒီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခုလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကိရင်ဒုက္ခသည်စခန်း9ခုမှာခုလုံနေကြတဲ့ဒုက္ခသည်ဒီအလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်တသိန်းနီးပါးလောက်ခုလုံနေထိုင်နေကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထိုင်းခြေစိုက်သတင်းတော့မတ်အေးမှာပါရှင်အခုတော့လေဒီ American ပြည်ထောင်စုကနယူးယောက်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အခြေအနေတွေကိုဆက်လက်နှာစင်ရဖို့ရှိပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရချိန်မှာအရင်ကယူဆခဲ့တဲ့ COVID-19 ရောဂါဆိုင်ရာအချက်လက်တွေနဲ့အတော်လေးကွဲလွဲနေတာတွေ့ခဲ့ရကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကူးစက်ရောဂါအထုကူဒေါက်တာဆီယာတက်က VOE ကိုပြောပါရတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာနဲ့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့ဒေါက်တာဆီယာတက်ရဲ့တွေ့ရှိချက်တွေကို Skype ကနေဆက်သွယ်မေးမြန်းရမှာတော့သူကအခုလို့စပြောပါတယ
်ကျွန်တော်ကိုရီလူနာဆိုလို့ရှိရင်အရှေ့တောင်အာရှနိုင်ငံတစ်ခုအနေနဲ့ပြန်လာပြီးတော့ပထမဆုံးစဖြစ်တဲ့ဖျားတာပေါ့နော်ဒီကြားထဲမှာဘာမှအောင်ဖြစ်တာဒါဒီ February လောက်ကိုမှဖြစ်လာတဲ့ခါကျတော့ဆရာဝန်အများစုရဲ့ခေါင်းထဲမှာရှိနေတဲ့အရာနဲ့ကွာခြားသွားတယ်ဘာလို့လဲဆိုတော့နံပါတ်1ဖြတ်ကအရှေ့တောင်အာရှနိုင်ငံဒီအရန် hot topic ဖြစ်နေတဲ့နိုင်ငံတစ်ခုလည်းမဟုတ်ဘူးဟိုအဲ့နိုင်ငံမှာလည်းလူနာတယောက်မှမရှိတဲ့နေပါလောက်ကိုတည်တာရယ်ပေါ့နော်နမနေတဲ့ချက်ကလူနာတလှကြမှာဖျားလာပြီးတော့နှစ်ရက်အတွင်းမှာလူနာကနည်းနည်းလေးကောင်းလာတယ်ကောင်းလာတယ်ဆိုတော့အဖျားမရှိတော့ဘူးပေါ့နော်ဒါပေမဲ့ဟိုကိုရီလက်တွေကတော့နည်းနည်းပပကိုက်တယ်ဒါပေမဲ့ထူးခြားတဲ့တစ်ချက်ကနှာမစည်းဘူးကိုရီလက်တွေကိုက်တာကလည်းတလောက်ထိစိုးစိုးဝါးကြီးမဟုတ်ဘူး၃နဲ့နံပါတ်၄ရက်မြောက်ဖြစ်လာတဲ့အချိန်မှာစပြီးတော့အသက်ရှူလမ်းကြောင်းမှာနည်းနည်းလေးစပြီးချောင်းဆိုးလာတယ်ချောင်းဆိုးတော့လည်းဘာမှလို့ခေါ်ရချောင်းကြောက်ပေါ့နော်တိတ်လည်းမထွက်လာဘူးတလိပြီးတော့နည်းနည်းလေးအသက်ရှူ မဝဘူးဆိုတဲ့ symptom လေးဖြစ်လာတယ်။9ရက်မြောက်တဲ့နေ့မှာတော်တော်ကြီးကိုဟိုအသက်ရှင်တော်တော်ကျက်လာတယ်။ဆိုတော့ည9နာရီလောက်မှာဒီ emergency ကိုခေါ်ပြီးတော့ဆေးရုံထဲလာတယ်။အဲ့ဒီမှာကျွန်တော်တို့အဓိကပြောချင်တာကတော့ဒီ emergency room ကိုထဲလာတဲ့အချိန်မှာဒီဘွားကြီးလွန်ခဲ့တဲ့အဲနှစ်ပတ်အတွင်းတော့ခီးသွားလာဆိုမသွားဘူးပေါ့သူကနှစ်ပတ်အတွင်းတော့သွားထားတာမဟုတ်တာ။နောက်ပြီးတော့လွန်ခဲ့တဲ့နှစ်ပတ်အတွင်းကဖျားလာဆိုမဟုတ်ဘူးလွန်ခဲ့တဲ့၄ရက်လောက်ကမှစဖျားလာဆိုတော့တယောက်မှမထင်လိုက်ဘူးပေါ့နော်ဒီလိုယောဂဖြစ်မယ်လို့လည်းမထင်ဘူးဆိုတော့နှက်ခေါင်းပိတ်ခြင်းပြုခြင်းနဲ့ဘာမှမလုပ်ထားဘူးလူနာကိုဒီတိုင်းခေါ်လာလိုက်တယ်
ဒီလူနာကဒီ virus ပိုဘယ်လိုရလဲဆိုရယ်ဇင်းမြစ်ကိုဆရာတို့ခုချိန်နေမသိသေးဘူးပေါ့
ကျွန်တော်တို့လည်းတတ်မှန်တော့တော့မိတာပေါ့နော်ဘယ်လိုမှကျွန်တော်ရှာလို့မရပါဘူးသူကအသက်80ကျော်ပါတယ်ယောဂပေါင်းစုံရှိတဲ့လူလည်းမဟုတ်ပါဘူးကျန်းကျန်းမာမာနဲ့သူ့တိုင်းပြည်ကိုနိုင်ပေါင်းမြောင်များစွာကြားတဲ့လင်းမြန်ခီးကိုတစ်နှစ်ကိုနှစ်တိုင်းပြန်ပြန်ပြီးတော့သွားနေတယ်ပန်တန်မာမာအသက်80ကျော်ပေါ့နော်အလိုတုတ်ကောက်နေတော့သွားနေတယ်လူမဟုတ်ပါဘူးဘာယောဂမှလည်းမရှိဘူးဟို blood pressure လေးနည်းနည်းလေးတိုးလို့ blood pressure ဆေးလေးစားလာလိမ့်ရတယ်ဘာမှမရှိဘူးပေါ့နော်ဒီလူဒီ flu vaccine ဆိုတဲ့တူတူကွေးယောဂပိုးတဲ့ဒီနိုင်ငံမှာထိုးသွားတယ်အောက်တိုဘာလတော့သူဒီအောက်တိုဘာလမှာသူ့နိုင်ငံပြန်သွားပြီးတဲ့အခါကျတော့မှဒီဒီဇင်ဘာမှာသမီးကတော့ပြန်ခေါ်လာတယ်ပြီးတဲ့အခါကျတော့မှအိမ်ထဲမှာပဲအများနဲ့နေအပြစ်မှုကိုလည်းသွားတဲ့လူလည်းမဟုတ်ဘူးဒီသူ့နိုင်ငံကနေပါလာတာလားဒါလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဘာလို့ဒီလောက်တောင်ပိုးကတလားလောက်ထိအောင်နေရလဲကိုယ်ရဲ့မှာကျွန်တော်လည်းမသိဘူးဒီဟာကတော့ဥဒတိကိုမသိတာ
အဲ့တော့ဒိန်းအောင်ရောက်လာတဲ့ချိန်မှာသူကရိုးရိုးဖျားတယ်ဆိုပြီးရောက်လာတော့အဲ့ဒီ emergency room ဖြစ်ပြီးအဲ့ဆေးရုံမှာရှိတဲ့လူတွေရောကူးစက်တာမျိုး
တွေဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီနယူးယောက်မှာရှိတဲ့ဒီအခု intensive care unit ကိုရောက်နေတာပေါ့နော်စုစုပေါင်းကျွန်တော်တည်တဲ့လောက်ကတော့လွန်ခဲ့တဲ့4-5နာရီအချိန်တည်းကတော့ကျွန်တော်ထင်တယ်33 case လာမသိဘူးသူတို့ confirm ဖြစ်တယ်လို့ပြောတယ်။အဲ့ထဲမှာမှ2ယောက်အထူးကြမ်းမဆောင်ရောက်နေတာပေါ့နော်။တကယ်အခု mortality rate ကလည်းတွက်လို့ရှိရင်တော့ around about that range အတွင်းမှာတော့ရှိကြတာပေါ့နော်။ဆိုတော့လူတိုင်းပြောနေတယ်လို့ပဲပေါ့80 to 90 ရာခိုင်နှုန်းကတော့ဘာမှမဖြစ်ပင်နဲ့အေးစေးစေးကောင်းသွားကြတဲ့လူတွေကြီးပဲပေါ့။ဒါပေမဲ့ဒီ AC ကောင်းသွားတဲ့လူတွေကဟိုသူတို့မှတော့ဘာမှမဖြစ်ဘူးဒါပေမဲ့သူတို့ကနေတစ်ဆင့်နောက်ထပ်လူတွေကိုမကူဘူးကကျွန်တော်တို့လုပ်လို့ရတဲ့နည်းလမ်းတလားမရှိပါသေးတယ်အဲ့ဒါဒီပါလဲဆိုတော့ quarantine ပဲရှိပါတယ
်ဒါအဲ့တော့ဒီယောဂကူးစက်မှုအခြေအနေရော American ပြည်ထောင်စုမှာဟိုဘယ်လောက်ထိဆိုးလာဖို့အခြေအနေရှိနေရှင
်နောက်ဆုံးကျွန်တော်သိလိုက်တဲ့ data အရာပေါ့နော် case definition အရာသူတို့ suppose state မှာ 40% တော့ဖြစ်သွားပြီပေါ့နော်ဆိုတော့တေချာတော့data တွေမတွေ့လာတာကတော့ Hawaii မှာမတွေ့သေးဘူး Alaska မှာတော့မတွေ့လာသေးဘူး Texas မှာလည်းကျွန်တော်ကြားနေပြီပေါ့နော်သဘောတူတော့ပါလဲဆိုတော့လူတွေက awareness ပို့ပြီးတော့ဖြစ်လာတယ် test လုပ်လာကြတယ်ဆိုတော့အဲ့မှာစပြီးတော့တွေ့လာတယ်ပေါ့နော်ဆိုတော့အဲ့ဒါ alarm ဖြစ်စရာလားဆိုတော့ကျွန်တော်တို့တော့သိတော့တော့ alarm တော့မဖြစ်ဘူ
းအခုဆိုလို့ရှိရင်နိုင်ငံတော်တော်များများမှာဒီစားတောက်ကုန်တွေကိုအရေးပေါ်စားတောက်ကုန်တွေကိုတော်တော်များများဝယ်ယူကြတယ်လက်ဆေးရည်တွေနောက် sanitizer ပေါ့နော်ဒါမျိုးတွေအကုန်လုံးလည်းသူတို့ဝယ်တာတော်တော်လေးကိုပြက်လက်တာမျိုးတွေ
ဟုတ်ပါတယ
်ဒီလိုမျိုးစားတောက်ကုန်တွေကိုဝယ်ယူစုဆောင်းနေတဲ့အခြေအနေကရောတကယ်လိုအပ်နေပြီလားဆရာ
ဒါတော့ကျွန်တော်ပြောရတာတော့နည်းနည်းတော့ခက်တယ်မှာရေဒါပေမဲ့လိုအပ်လားဆိုတော့ဘယ်နှစ်ရက်ထိစုဆောင်းနိုင်ပါလဲတကယ်တမ်းကပန်ဒမစ်ဖြစ်ခဲ့လို့ရှိရင်ရက်ပေါင်းမြောင်များစွာကျွန်တော်တို့ကြုံတွေ့ရမှာပေါ့နော်မစုဆောင်းသင့်ဘူးလားဆိုတော့လေဒါတော့ individualize လုပ်တယ်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့ဟိုရေကတော့ဒီနိုင်ငံမှာတော့ကျွန်တော်ထင်ပါတယ်ပြဿနာမရှိပါဘူးဒါပေမဲ့လက်စစ်ရှိနေသေးတွေကတော့ကျွန်တော်တို့ဒီရေတို့ဘာလို့ပိုင်းနေရတော့ okay နိုင်တာပေါ့နော်ဒီအချောက်ချမ်းဖြစ်တဲ့ဒါ individual ပေါ်မှာ motive ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့စုဆောင်းတင်လားဆိုတော့လေတကယ်လက်တွေ့ဒုက္ခရောက်တဲ့အချိန်မှာဆိုရင်တော့ဟုတ်ပါတယ်မရှိလို့ရှိရင်မှဘာမှစားစရာမရှိဘူးလူတွေကတော့ဝေထားတင်တာပေါ့ဒါပေမဲ့ US လိုမြို့မှာတော့ကျွန်တော်ထင်ပါတယ် new တရုတ်ပြည်လိုမျိုးတစ်မျိုးလုံး shut down လုပ်မှာမျိုးတော့ဖြစ်နိုင်မယ်လို့တော့မထင်ပါဘူ
းဒါကတော့ new york မြို့ wick of height စေဝါကုသမှုစင်တာရဲ့ဒုယကထကုဆက်ယောဂအထူးကုဆရာဝန်ဒေါက်တာဇယာသက်ဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါဒီမြမရေးရာဆွေးနွေးခန်းအစီအစဉ်အစားအထူးအစီအစဉ်ကိုနားဆင်ရမှာပါရှင်ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုကိုရိုင်းသွားရောက်တည်င်းယူခဲ့တဲ့ voay.2.kin မျိုးသက်ကနေပြီးတော့အထူးအစီအစဉ်ဖြစ်တင်ဆက်ထားပါတယ်ရှင
်မောင်နှောင်းရဲ့အုပ်ချုပ်ရေးမှူးကကုဆိုအောင်ပါပြီးခဲ့တဲ့3ရက်လောက်ကတပတ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့ကြတဲ့မွတ်စလင်တွေနေရပြောင်းရေးအခြေအနေတွေကိုပထမဆုံးရှင်းပြခဲ့ပါတယ်။ဟုတ်ကဲ့ပါ
ပါ။ဟမ်ကျွန်တော်တို့ဒီလိုဆက်ပြီးတော့ ဒီဘာသာဝင်ဆက်ရအောင်ပါ။ကျွန်တော်တို့မစက်ပါအောင်လို့နော်။ဆက်ရအောင်နှစ်စုအဲဒါနှစ်စုအဲ့တော့ကျွန်တော်တို့ကဟိုဘုရားကိုအဲလိုအဲလိုမလေးရချင်းလေးရချင်းတက်ရှိတယ်။အဲ့တော့လေကျွန်တော်တို့တန်ဖိုးတော်တွေမှာဒီဘာသာဝင်သူတို့ကတော့အားပြန်လာတယ်လို့ပြောတယ်။အဲဒီကားလာတယ်လေ။အဲ့ဒီကတော့ကျွန်တော်တို့ဒီလည်းဘုရားတော်ပြည်ရဲ့မရှိသေးပါဘူး။
နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကစနစ်တကျဆောင်ရွက်မပေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရေးအဆင်မပြေဖြစ်နေရပေမဲ့မြန်မာဘက်ကတော့သူတို့ကိုပြန်ပြီးလက်ခံဖို့အတွက်အသင့်ရှိနေတယ်လို့ပြောပါတယ်။ဒေသရင်းမှာရခိုင်လက်နက်ကင်ဖွဲ့ AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးဘူးဒီတောင်ရဲသေးတောင်ဒေသတွေမှာစစ်ရှောင်ဥယေတိုးလာနေတာပါ။ဘူးဒီတောင်စစ်ရှောင်စခန်းတွေစီကိုမတော်ခင်လွန်ခဲ့တဲ့3နှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေအတွင်းအိုအိမ်မီရှုဖြက်စီးခံခဲ့ရတဲ့မွတ်စလင်တွေသူတို့နေရာမှာအိမ်ပြန်ဆောက်ဖို့အတွက်အကူအညီပေးနေတဲ့မောင်တော်မျိုးနယ်တွေကဗရင်ကျေးရွာအုပ်စုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနေအိမ်တွေဆောက်ဖို့အတွက်အစိုးရကအကူအညီပေးနေတာကိုကျေးဇူးတင်တယ်လို့ဗရင်ကျေးရွာအုပ်စုကောင်းတကာရွာကအဘူကလမ်ကပြောပါတယ
်။ကျွန်တော်တို့မှမေးလို့တော့မှပါသွားလို့ကျွန်တော်တို့မှပြန်ငူလာနေတာမှဆောက်ဖို့ပေးတာအကူအညီပေးတာပေါ့တော့ပေါ့ကျွန်တော်ကျေးဇူးတင်ပါတယ်အများကြီးကျေးဇူးတင်ပါတယ်။မူလိုက်တာကတွားပြီးတော့ဆောက်ပေးတာအများကြီးကျွန်တော်ကျေးဇူးတင်ပါတယ
်။မောင်တော်မြို့နယ်ထဲမှာပဲအင်ဂျီ200လောက်တာရှိတဲ့ညောင်ချောင်းကျေးရွာမှာတော့မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေတင့်တင့်မြတ်မြတ်နေထိုင်ကြတယ်လို့အုတ်ချွေမှုဥအောင်ကျော်လှကပြောပါတယ
်။ဆင်ပြောနေတော့ထဲတော့ဆင်ပြပါတယ်။ရောလိုက်ထွက်လိုက်သူသူဟာသူတွားလိုက်ဒိုးလိုက်ကျွန်တော်ရောတွားလိုက်သူပဲကျွန်တော်တွားလိုက်ပြေးကြရင်တွားလိုက်အဲ့လိုရောထုတ်ပေးနေရပါဘူ
း။ဟာပြဿနာ
ပါ။ပြဿနာပါပြဿနာပါ။
ဒီရွာမှာအရင်ကရခိုင်300လောက်နဲ့မွတ်စလင်400လောက်ရှိခဲ့ပြီးလွန်ခဲ့တဲ့3နှစ်အရေးခင်းမှာတစ်ဖက်နိုင်ငံကို3000လောက်ထွက်သွားတယ်လို့ပြောပါတယ်။အဲ့ဒီလွတ်နေတဲ့အိမ်တွေမှာအိမ်မီးအရှုတ်ခံရလို့နေရမ်းရှိတဲ့မွတ်စလင်တွေကိုနေရာချထားပေးတယ်လို့လည်းပြောပါတယ်။ရခိုင်တွေမွတ်စလင်တွေနဲ့ဟိန္ဒူတွေအတူတကွနေထိုင်ကြတဲ့ရွှေစားကျေးရွာနားမှာတော့အိန္ဒိယအစိုးရကဒုက္ခသည်တွေအတွက်တိစောက်ပေးထားတဲ့အိမ်အလုံးပေါင်း150လောက်ရှိပါတယ်။အဲ့ဒီမှာဟိန္ဒူဒုက္ခသည်600ကျော်ကိုနေရာချထားပေးတာပါခမောင်းစိန်နဲ့ကြောက်ပန်းသူအပဝင်မောင်တော်ခင်တဲ့ကကျေးရွာအတော်များများကနေမနေရဲလို့ထွက်ပြေးလာကြတဲ့ဟိန္ဒူတွေကိုဒီအောင်မလဟိန္ဒူရွာမှာနေရာချထားပေးတာဖြစ်ပြီးဒီအင်ယာတွေကနေကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်ခြံစည်းရိုးကိုလှမ်းပြီးမြင်နေရပါတယ်ကိုရှောင်းစရာကတော့ဒီအင်ယာမှာသူနေလာတာ6လကျော်ပြီဖြစ်ပေမဲ့ရီမီအပါဝင်လူကနေတာကအများကြီးရှိနေသေးတယ်လို့ပြောပါတယ
်။လဲမရှိဘူးကလေးတွေပါရဲ့ရောက်ရတယ်ပါရဲ့ပြီးရင်ကျွန်တော်ကာမရဘူးဟိုစကင်းလည်းမရှိဘူးဒီနေရာမှာ
ရွာမကြီးရွာမှာတော့ကုရန်ဆယ်တန်းကျောင်းသားကျောင်းသူလေးတွေကိုအခမဲ့ပညာဒါနပေးဝေနေတဲ့တိရိမင်္ဂလာရွာမကျောင်းဆရာတော်စီမှာခိုးလုံနေတဲ့ဆစ်ဆောင်လူငယ်က50လောက်ရှိပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသရင်းကျေးရွာတွေကနေရှောင်ပြေးလာကြတဲ့ဒီကလေးတွေရဲ့ပညာရေးအတွက်အကူအညီတွေအများကြီးလိုနေသေးတယ်လို့ဆရာတော်အရှင်ဝိက္ခဏကမိန့်ပါတယ
်။ဦးဇင်မာကနံပါတ်၁အခခေဆုံးကနေရာပဲ။နေရာမရှိတဲ့တော့ကောင်ဦးဇင်မာဒီကလေးမတွေကိုထားဖို့တော့နေရာမရှိဘူး။နေရာမရှိတဲ့တော့ကောင်ဦးဇင်ရော်ထင်းမှာအားရပုံကိုတည်းစီတွေကဥမာငွေကြီးကြီးတန်တဲ့အိမ်တွေကိုငှားပြီးလာတယ်လို့ထားရတယ်။နဘာနဲ့ဥစင်မာဘလိုပြောဆိုတော့ဒီယောက်ျားလေးပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစင်မာ30လောက်ပဲလာခံမဲ့လို့ရှိတဲ့ကများလာတဲ့ခါမှာဥစင်မာနေဖို့ထိုင်ဖို့အခက်အခဲဖြစ်တာပေါ့ပထမရှေ့ဒုတိယရှေ့ဥစင်လုံးမှာဘလိုပြောဆိုစားရေးတောင်းရေးနေစားရေးပေါ့လေစားဖို့တော့ဥစင်မာကဘလိုပြောလဲဆိုတော့ဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြည်တွင်းပြည်ပအဖွဲ့စည်းတွေကလည်းဥစင်မာလှူဒန်းရမရှိမိမိရဲ့ရှာဖွေမှုရတဲ့ဟာဥစင်တရားတွေပါတယ်နင်းလိုက်ဟောဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နင်းနေပါပါဒီကလေးတွေကိုအစင်းပြည့်သလိုဒီလိုကျွေးမွေးတာဖြစ်တယ
်ဆယ်ရောရွာကတိုက်ပွဲတွေကြောင့်ဆယ်ရော့ကျောင်းကိုရောက်လာတဲ့မတ်လှမြတ်ဝင်းကတော့ဆယ်တန်းစာမေပွဲဖြေမဲ့သူပါအ
ော်စာတော့ကျွတ်တို့ကျက်တယ်ဒါပေမဲ့စိတ်ထရအရှုံးနေတယ်ဟိုရွာမှာကျန်ခဲ့တဲ့အဖေမေတွေကိုစုံရင်တော့ပေါ့နော်တိပွေးကြအဖေတွေမေအစင်ပြေပါမလားပြီးတော့ဒီမှာလာနေတာဆိုတော့တဖေဖေကိုကတော့အဆင်ပြေလို့ပေါ့နော်ဒါပေမဲ့အဖေမင်းကအဆင်ပြေမလားအဲစိတ်ထွေးတွေရှုပ်တယ်တပွေးတွေကြမှာရောမောဘယ်လိုရှိနေမလဲအဖေမင်းတို့စိုးရင်လေအကိုတွေကိုစိုးရင်လေပေါ့နော်ရောမောစာလေးမဖြစ်ဖြစ်ဘူးခါလေကြရင်ငိုမိတယ
်စစ်ပေးရှောင်ကလေးငယ်အယောက်40လောက်ကိုပညာသင်ပေးနေတယ်ရွာမမူလာရန်လွန်ကျောင်းမှာတော့စရုပ်ထန်တန်းကျောင်းသားလေးတွေအစွတ်အစစ်စာမေးပွဲဖြေဖို့လုပ်နေတာပါ
ဆစ်ဆောင်ကလေးငယ်၃ယောက်အတွက်ပါစာမေးပွဲဆစ်ပေးနေတယ်လို့ကျောင်းဦးကြီးဦးတန်းလှိုင်ကပြောပါတယ်လမ်းမဖုံးတော့ကြီးကျောင်းဆစ်ဆောင်စခန်းမှာတော့ဆစ်ဆောင်ကနှထောင်ကျော်ရှိပါတယ်ဒီစခန်းမှာလာရောက်ခိုးလုံတဲ့ဆစ်ဆောင်တွေနေထိုင်ဖို့အတွက်အင်ရီဦးစီးပြီးတိဆောက်ပေးသူကမေယူတောက်ရီတန်းကဦးဇော်ဝင်းပါအဓိကသူလုံချုံဝင်ပေါ့လုံချုံဝင်းဆိုတာကျွန်တော်ဆိုတာလုံချုံဝင်းဆိုတ
ဒီတုတ်ခုတလုံးအတွက်လုံချုံမှုတွေတို့မှာကြောက်ဆုံးနေရတယ်။ဘာဆိုအခုကျွန်တော်တို့ဒီကဟာကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရတွေကတော့ကျွန်တော်တို့ဒီအစွားလူပြပြန်ကနေနေကိုဆန်နှလုံးပေးတာပေါ့နော်။ဒီနှလုံးနဲ့တို့ဒီမှာပဲချက်တလို့ပေါ့။စူးစမ်းပြီးဒီရုံးကန်ချက်တင်နေရတာပေါ့နော်။တညာလုံးဘုံတွင်တဲ့မှာတညာလုံးနေရတယ်။အဲ့ဒီမှာမိသားစုပဲ။တညာလုံးနေပြီးတော့
တညာလုံးနေရတယ်အဲ့ဒီမှာမင်းသားစုပဲတညာလုံးနေပြီးတော့မလဲမိုးလင်းတော့အပေါ်တဲတာနဲ့သူတော့ပြေးသေးတယ်မိုးလင်းလည်းပြေးသေးတယ်အဲ့ဒီတော့သမီးတို့မနေရတော့ဘူးသမီးလည်းမစားရသေးဘူးသမီးလည်းမရှာရသေးဘူးဒီရှုံးတစ်ဖက်ကန်ကိုအကုန်လုံးရော်ရော်ကနေအကုန်လုံးပြေးကြတာတိုက်ပွဲတွေကိုရက်စေရှင်တယ်သမီးတို့ရော်ပြန်ရှင်တယ်အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလန်းဘူး
မပြောရှင်ရဘူးပြောမှာနေရှင်တယ်လို့ရန်အောင်မြေဖုံးတော်ကြီးကျောင်းမှာတော့ဆစ်ဆောင်က900ကျော်ရှိပြီးသူတို့တွေအားမငယ်အောင်မြို့ကန်လူငယ်တွေကတီးဂီတာနဲ့လာရောက်ဖျော်ပြလေးရှိပါတယ်။နေုံတောင်ကနေထွက်ပြေးလာတဲ့ဒေါ်စောဖြူကတော့ကြောက်လို့ထွက်ပြေးလာတာလို့ပြောပါတယ်။မသိဘွာတို့ပိုင်လို့ဝုံလေကြောက်လို့ပြီးကြတယ်ပုံငါကြောက်ဝုံငါကြောက်ရေပြီးတဲ့နေနာချင်းမှာခန်းခန်းရေလို့ဘုံလာနေကြောက်ပို လေကြောက်တော့ကြောက်တယ်မမောင်ဆို
အဲဘယ်ဖြစ်တန်တာကြားတယ်မမောင
်မမောင်ကရောက်တော့မဖိုင်ဘူးနားလို့ပြိုက်သလ
ားဆစ်ဆောင်စခန်းမှာဝမ်းပြက်နေတဲ့ကလေးငယ်ရဲ့ဖခင်ကိုမမောင်ထွန်းလို့မိသားစုဟာနေုံတောင်ကနေဆစ်ဆောင်လာတာနှစ်နှစ်လောက်ရှိနေပါပြီ
စပစ်တယ်ဖြစ်တယ်ဆိုရင်ပြည်သူတွေတစ်ခါရောက်တယ်အားကြောင့်ဖြစ်တော့ကုန်းဆုံးပေါ့ဖြစ်မဲ့ဆိုရင်လည်းယောနအဝေးချင်းတဲ့နေရာတမှာဖြစ်တော့ကောင်းပါလေအခုကယောနတွေကိုယောကူဝင်ပြီးအားမတဲ့ဘူးဖြစ်တော့မမနာဟိုကပြလိုက်တယ်ကိုပြလိုက်နဲ့အားကြောင့်လာနေကြီးတို့ပြစ်တယ်ဘယ်နေရာထိထိမှန်သည်ဟိုအဲကြားတဲ့နေရာမှာလူသေးအဲ့လိုမျို
းဒီခီးစင်နောက်ဆုံးနေမှာတော့စစ်တွေမှာရှိတဲ့တက်ကယ်ပြန်ဒုက္ခတဲ့စခန်းကိုတွားရောက်ခဲ့ပါတယ်
အခုရောက်နေတာကတော့တက်ကယ်ပြန်စခန်းမှာတက်ကယ်ပြန်စခန်းကစစ်တွေမျိုးမှာရှိပါတယ်ဒီဟိုပါပေါ့နော်ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေသိအောင်ဆိုပြီးတော့ပြည်ရင်းပြည်ပခင်းစင်တွေကိုတုံးရတာဟိုလိုက်ပို့ပေးပါတယ်အစိုးရကလည်းလိုက်ပို့ပေးတဲ့အခါမှာဒီနေ့ကနောက်ဆုံးနေပေါ့နော
်2012ခုနှစ်ကလေးကစတင်ခဲ့တဲ့ဒီစခန်းမှာအိမ်နောင်စုက1000ရှိနေပြီးလူဦးရေက9800ကျော်ရှိပါတယ်မွတ်စလင်ဒုက္ခသည်တွေကလွတ်လွတ်လပ်လပ်သွားလာခွင့်ကိုလိုချင်နေကြတာပါ
အဲကျွန်တော်တို့အဓိကလို့ရှင်းတာကကျွန်တော်ရဲ့နိုင်ငံသားပါ citizenship ပေါ့ကျွန်တော်ဒီနိုင်ငံသားဖြစ်ပါတယ်ဒီနိုင်ငံမှာမွေးပါတယ်ဒီရေကျွန်တော်တောင်းပြီးတော့လာပါတယ်ကျွန်တော်ရဲ့အမေအပေဘိုးဘွားအကုန်လုံးဒီနိုင်ငံသားဒီနိုင်ငံမှာပဲမွေးခဲ့တာပါအေးအဲ့ဒါကြောင့်ကျွန်တော်တို့လေအခုကျွန်တော်တို့အဲ့လိုဆိုရင်ကျွန်တော်တို့စိတ်မကောင်းပါဘူးကျွန်တော်တို့ဘာဖြစ်လို့နောက်တဲ့နေရာမှာတော်လဲမရတာလေကျွန်တော်တို့အဲ့လိုမျိုးလေတိုင်းတော်သားနေတဲ့ပုံစံမျိုးနဲ့ပူပေါင်းပြီးတော့ညီနိုင်ပြီးတော့ဖြစ်ပြဖြစ်ွားပါပြီအဲ့ဒါကိုထားလို့မရပါပြန်ပြီးတော့ကျွန်တော်ဆက်လာပြီးတော့ဒီနိုင်ငံမှာမှုတည်ပုံစံနဲ့ဒီနိုင်ငံတည်းဥပဒေနိုင်ငံဥပဒေကိုဆောင်ရွက်ပြီးတော့ကျွန်တော်တို့တွားသိရှိပါတယ်ဟိုကိုရင်နေရကိုရင်မူလနေရကိုတွားသိရှိပါတယ
်စခန်းအားဆိုလို့ရှင်လူပေါင်း6000ကျော်ရှိပြီးတော့အင်ဂျင်ပေါင်းကတော့1000ရှိပါတယ်သူတို့အနေနဲ့အကုန်လုံးအဆင်ဟိုပြေပြေရှိပြီမဲ့သူတို့လွတ်လွတ်လပ်လပ်တွားခွင့်ရချင်တယ်လို့ပြောသွားပါတယ်ဆိုတော့ကျွန်မတော့ခင်ဗျားသက်ပ
ါတင်လာနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်နားဆင်နေတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။မကြာခင်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ရမှာပါ။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။ line to meter 32 kHz 9335 line to meter 40 kHz 9483 line to meter 48 kHz 6153 line lab meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းတိုင်းရင်းသားတွေအတွက်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်ကိုနားဆင်ကြရအောင်ပါရှင
်။မလာသွေးနေကကျင်းပတဲ့ပြည်တော်စုလွတ်တော်အစည်းအဝေးမှာရသေးတော်အမတ်ဒေါခင်စောဝေကလက်ရှိလွတ်တော်တဲ့ဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစည်းကမ်းပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုပ်ပိုင်ခွင့်အာဏာကိုတူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်။သူဆိုလိုတာကလက်ရှိလွတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမတော်နဲ့ပြည်ခံမျိုးပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်သလိုဖြစ်နေတယ်လို့ဆိုလိုလိုက်တာပါဒေါခင်စိုးဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်လက်ရှိလွတ်တော်ရေးက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲတကယ်ဖက်ဒရယ်ပြည်တော်စုတိဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လားNLD ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်မြန်မြန်ဆဆပါမလာတယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။အခုလွတ်တော်ရဲဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်။တက်မတော်နဲ့ပြီးခိုင်ဖြိုးဘက်ကတင်တာ28ချက် NLD ဦးဆောင်တဲ့လွတ်တော်တွင်က45ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွှတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်45ဦးကော်မတီဟာအချက်ပေါင်း3,800ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်858ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း45ဦးကော်မတီကအဲ့ဓာရီစုစည်းပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပေမဲ့အဲ့ဒီထဲမှာANP ကတင်တာတချမ်းမှပါမလာဘူးလို့ယသိတော်အမတ်ဒေါခင်စောဝေကဆိုပါတယ်။အတိတ်ဘက်ကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအရေးမထားဘူးဆိုတဲ့သဘောပါ။လက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ပုံမှန်261ပြင်ဆင်ချက်တခုတော့ပါလာတာတွေ့ကြရပါတယ်။အဲ့ဒါကတော့မူလဖွဲ့စည်းပုံမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုသမ္မတကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်စီမယ်လို့ပြင်ဆင်ထားတာပါဒီပြင်ဆင်ချက်ကိုပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူးအကြောင်းကတော့ဝင်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကကွယ်ဦးစည်းချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့ဆန္ဒလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပါ
လွှတ်တော်တွင်ဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွှတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရရှမ်းပြည်နယ်လွှတ်တော်မှာပြည်ခံပြိုးပါတီကအမတ်32နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ NLD က21နေရာအခြားပါတီတွေက19နေရာအသီးသီးအနိုင်ရကြပါတယ်တကယ်လို့သာလွှတ်တော်ထဲမှာ ရွေးကောက်ခံအမတ်တွေနဲ့ကြီးပဲဝန်ကြီးချုပ်ကိုရွေးချယ်မယ်ဆိုရင် SNL နဲ့ NLD ပါတီပေါင်းထားတဲ့အုပ်စုကအသာစီးရဖို့များပါတယ်။ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်33ယောက်ရှိနေလေတော့လွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်အတိုင်းဆိုရင်တပ်မတော်သားတစ်ယောက်ဒါမှမဟုတ်ပြည်ခံမျိုးပါတီကတယောက်ယောက်ဝန်ကြီးချုပ်ဖြစ်သွားနိုင်တယ်လို့ NLD အမတ်တွေကထောက်ပြကြပါတယ်။ NLD ဘက်ကဆိုလိုရင်းကတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တာကိုမူအဖြစ်သဘောတူတယ်။ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်တွေပါဝင်နေသေးသဖြင့်အဲ့ဒါကိုသဘောမတူနိုင်သေးဘူး။ပေးကားပေးဤမရဖြစ်သွားနိုင်တယ်လို့ဆိုလိုက်တာပါ
။ဒီနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုင်းတီဟာကျော်ကပြည်내နဲ့တိုင်းဝင်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်내နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြောက်တာမျိုးဖြစ်တဲ့နယ်လို့ဆွေးနွေးပါရယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်တယ်လို့ NLD ဘက်ကလည်းလက်ခံနိုင်တယ်ဆိုပေမဲ့ပြင်ဆင်ချက်မူချမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီချက်ပါဝင်မှာမဟုတ်ပါဘူးတကယ်တော့2008ဖွဲ့စည်းပုံကိုတိုင်းရင်းသားတွေတကယ်လက်ခံနိုင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်မယ်ဆိုရင်ဝင်ကြီးချုပ်ခန့်အပ်ရေးတွေမှာအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိချဖွဲ့စည်းထားတာမို့တိုင်းရင်းသားတွေကိုတန်းတူအခွင့်အရေးပေးထားတဲ့အောင်ထင်ရပေမဲ့အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နေရက်အနှစ်သာရလည်းမကိုက်ညီပါဘူးလွှတ်တော်နေရက်သဘောထားကွဲလဲတာတွေကိုအဲ့ဒီလွှတ်တော်နေရက်ပေါင်းထားတဲ့ပြည်ထောင်စုလွှတ်တော်မှာဖြေရှင်းကြမယ်လိုအပ်ရင်မဲခွဲကြမယ်ဆိုကြတဲ့ကအမတ်အရေးအတွက်နေတဲ့အမျိုးသားလွှတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါတယ်American ပြည်ထောင်စုအပါအဝင်လွှတ်တော်နေရက်စနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွှတ်တော်နေရက်တကယ့်ကိုအစဉ်အတန်တန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွှတ်တော်နေရက်လုံးကသဘောတူပါမှအတည်ဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်လွှတ်တော်တရရက်ကသဘောမတူတာနဲ့အတည်ပြုလို့မရနိုင်တော့ပါဘူး
မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုဖြစ်တည်ဆောက်မယ်ဆိုရင်ဖက်ဒရယ်အနှစ်သာရပါလာအောင်2008ဖွဲ့စည်းပုံကိုပြင်ဆင်ရပါလိမ့်မယ်အဲ့ဒီအတွက်အမျိုးသားလွှတ်တော်လိုလွှတ်တော်တိဆောက်ပုံကအစအချက်ပေါင်းများစွာပြင်ဆင်ရမှာသိကြပါတယ်။ NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတပ်မတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းကဏ္ဍရှော့ချရေးအတွက်ကိုပဲဦးစားပေးထားတာတွေ့နိုင်ပါတယ်။ဒါဟာတပ်မတော်ကိုနိုင်ငံရေးကနေဆုတ်ခွာစေပြီးနောက်တစ်ဆင့်ကျမှဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်။သိကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဓာတ်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။
COVID-19 ရောဂါကဘာပါခြေပြန့်လာတဲ့အချိန်ကလူလူကြားမှာထိတ်လန့်စိုးရိမ်မှုတွေလည်းတိုးထက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာဝေးရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလား။လူလူကရောဒီရောဂါပိုးပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော်ရရှိနေကိုကြိုဆိုပါတယ်ခင်ဗျာ။
ခုတော့မအေးတန်နာကျော်တင်ဆက်တဲ့မြမပီကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ မက်ဆင်ဂျာကအစာတွေကိုတော့မြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်နေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်အုံဆုံး VOA ရဲ့ Facebook Messenger ကနေပြီးတော့စာရေးပြီးတော့သူတို့သိချင်တာလေးတွေမေးလာတဲ့တော်ရရှင်နေအစာတွေကိုပြန်ကြားပေးချင်ပါတယ်။ Branson Merib ဆိုတဲ့တော်ရရှင်က Radio FM ကနေ VOA လွှင့်မှာလာတဲ့အချင်းနဲ့ line သိချင်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါ။ Go Brand ရေး VOA အစီအစဉ်တွေကို FM ကနေမလွှင့်ပါဘူး။ကျမတို့လှိုင်းတူနဲ့လှိုင်းလက်မီတာတွေကနေရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပေးတာဖြစ်ပါတယ်။ဒါ့အပြင်ကျမတို့ VOA မြန်မာ Facebook စာမျက်နှာကနေပြီးတော့လည်းဒီအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။တိုက်ရိုက်နားမထောင်လိုက်ရဘူးဆိုတော့ Facebook စာမျက်နှာမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်လို့ရပါတယ်ရှင်။အဲ့မှာရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဖမ်းယူကြည့်ရှုနိုင်ပါတယ်နော်။အခုစာပြန်ချိန်မှာပဲကျမလှိုင်းတူနဲ့လှိုင်းလက်မီတာပေးလိုက်နေကနေဖန်လို့ရလဲဆိုတော့ဒီစရားလေးကိုလည်းထည့်ပေးလိုက်ပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်တယောက်ကတော့မနစ်ကတောင်းတဲ့ကလန်ဒါမရပါပဲ။ဒီနှစ်မှာပို့လိုက်တဲ့အတွက်အန်အော်ပြီးတော့ဝမ်းသာမိပါတယ်ဆိုရရေးလာပါတယ်။တင်တင်ဖောက်ဆိုတဲ့တော်ရရှင်ဖြစ်ပါတယ်
။မင်္ဂလာပါ VOA ။မနစ်ကတောင်းထားတဲ့ကလန်ဒါလေးမနစ်ကတော့မရခဲ့ဘူး။ကုန်သွားတာနဲ့တူတယ်လို့ပဲတွေးမိတာပါ။မမျော်လင့်မဲဒီနှစ်ကလန်ဒါလေးပို့လာတော့အန်အော်ဝမ်းသာကျေးဇူးလည်းအများကြီးတင်ပါတယ်။တဲ့င်းတွေလည်းနေစင်နာဆင်အားပေးလက်ပါ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာအောင်မြင်ကြပါစေ
။နောက်ထပ်သောရရှင်စူပါမင်းဆိုတဲ့သောရရှင်ကတော့ VOA ကိုကျေးဇူးတင်ပါတယ်တဲ့။တဲ့င်းမှန်ပြောပြတဲ့အတွေ့အကြုံမှာမင်္ဂလာရှိပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ကိုမောင်ဝင်းဆိုတဲ့သောရရှင်ကလည်
းမင်္ဂလာညချမ်းလေးပါ VOA အဖွဲ့သားများကျန်းမာကြပါစေ။ Virus နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်။မြန်မာပြည်မှာကသတိမမူသတိမထားကြပါဘူး။မဖြစ်ပါစေနဲ့လို့ပဲဆုတောင်းပါတယ်။ပြည်များအလုံးယောဂခင်း၍တောကများငြိမ်းကြပါစေဗျာအောင်မြင်ပါစေ VOA အပိလေးပ
ါသူပြောတဲ့ virus ဆိုတာဒီတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်ပြန့်ပွားပြီးအခုတော့ကမ္ဘာလုံးအနှံ့ပြန့်ပွားနေတဲ့ကိုရိုနာ virus ယောဂပိုးနဲ့ပတ်သက်လို့ပြောတာဖြစ်ပါတယ်နော်ကိုရိုနာ virus ဆိုလို့ဒီ virus ပိုးနဲ့ပတ်သက်ပြီးရေးလာတဲ့စာတိုတိုလေးရေးလာတဲ့သောရရှင်က Crystal Khan ဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကလည်းမင်္ဂလာပါအဲ့အခုသူကလက်ရှိကိုရီးယားမှာနေထိုင်နေတာပါ virus ပိုးများနှုန်းကကြောက်ဖို့ကောင်းပါတယ်ရင်ဖွင့်ကျင်ပါတယ်ဆိုပြီးတော့စာတို့လေးရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီသောရရှင်နေနဲ့စာရေးနေတယ်ဆိုရင်တော့ကျွန်မ messenger မှာလည်းပြန်ထားပါရယ်နော်အဲ့ဒီ messenger နေရာမှာကျမတို့စီကိုစာရေးတဲ့နေရာမှာစာရေးနိုင်ပါတယ်လို့ဒါမှမဟုတ်လည်းစာရေးရတာဟိုအသိအစင်မပြေဘူးစကားပြောနေတယ်ဆိုတာမျိုးဆိုရင်လည်းကျမတို့ကိုအဲ့ဒီမှာအတန်သွင်းထားပြီးတော့ voice message နဲ့အတန်နဲ့ message ချန်ထားလို့ရပါတယ်ကျေးဇူးတင်ပါတယ်နော်တနေ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပဲဒီစာရှိရှိရေးလာတဲ့သောရရှင်တယောက်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုစိတ်ထဲမှာတန်တရားဝင်မိတယ်ဆိုပြီးတော့ခုလိုစာရေးပြီးတော့မေးလာပါတယ
် VOA ခင်ဗျာကျွန်တော်အမြင်နားထောင်ပါတယ်ကျေးဇူးလည်းတင်ပါတယ် VOA ကစာပေးစာယူတဲ့အစီအစဉ်မှာထုတ်လွှင့်ပေးပါကျွန်တော် VOA ပေးတဲ့တယောက်ပါ VOA ကိုစာရေးတော့လဲစာမပြန်လို့စိတ်မကောင်းဖြစ်မိပါတယ်တခုတော့မေးကြပါတယ်အခုဖြစ်နေတဲ့ COVID-19 ဒါမှမဟုတ်လို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကတရုတ်နဲ့ကြံနိုင်ငံတွေကိုအလောက်ထိကူးစက်နေပြီးသေဆုံးတာတော့မြန်မာနိုင်ငံနဲ့ဒီမြန်မာနိုင်ငံသားတွေမှာကူးစက်မှုရှိမနေတာဘာကြောင့်များပါလဲအစိုးရရဲ့ဒီကျန်းမာရေးအစီအစဉ်တွေကကောင်းလို့လားအစိုးရကပဲဒီယောဂါကိုမရှာဖွေနိုင်တာလားဒါမှမဟုတ်ရင်ဒီယောဂါကမြန်မာနိုင်ငံသူနိုင်ငံသားတွေကိုတမင်ကွက်ပြီးတော့ကျော်သွားတာများလားဒါမှမဟုတ်တည်င်းတွေကိုအမောင်ဖုံးမှုကြိုးစားနေတာလားပြည်သူတွေကိုတနာပါဗျာရင်းထဲမှာမိကုန်းတွေတကယ်များလာလို့ပ
ါဟုတ်ကဲ့ပါစာမပြန်ဘူးဆိုတာကကျမတို့ကကျမတို့စီကိုရေးလာသည်များစာတိုင်းမက်ဆေ့ချာကပို့လာသည်များစာတိုင်းကိုတော့တယောက်ချင်းကိုမေးခွန်းမေးတာမျိုး VA လေးလိုက်ရှာလို့မရလို့မေးတာမျိုးဒါမှမဟုတ်လည်း satellite number မသိလို့မေးတာမျိုးအဲ့လိုမျိုးစာတွေမှာကျမတို့ဒီ satellite number ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်ဒါပေမဲ့လည်းကျမတို့ကလည်းတစ်ခုချင်းတော့ပြန်ကြလို့အဆင်မပြေပါဘူးเนาะဒါကြောင့်မလို့သောရရှင်တွေကိုကျမဟိုအချိန်ရရင်ရတယ်လောက်လေးလိုက်မှာနေပြန်ကြပေးနေပါတယ်အခုလည်းဒီစာမပြန်ပေးလို့အဆင်မကောင်းဖြစ်ရပါတယ်ဆိုတော့သောရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရယ်ဒါမဲ့ဒီမှာဒီသောရရှင်မေးထားတဲ့ဟိုမေးခွန်းတွေကတော့အစိုးရကျန်းမာရေးကကောင်းလို့လားအစိုးရကဒီလိုယောဂါမရှာဖွေတတ်တာလားဒါမျိုးတွေကတော့ကျမတို့ VOA အနေနဲ့ဖြေလို့ရနိုင်တဲ့မေးခွန်းတွေမဟုတ်ဘူးဆိုတာသဘောပေါက်မယ်ထင်ပါရယ်နော်မြန်မာနိုင်ငံကရရှိတဲ့သတင်းထုတွေကိုတော့ကျမတို့အတန်းနိုင်ဆုံးအမှန်ကန်ဆုံးတင်ဆက်ပေးနေပါရယ်နော် ထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာတုံ့ပြန်ပြီးတော့ရေးသားလာကြတဲ့သောရရှင်တွေမှာတော့ရခိုင်မျိုးတစ်ကသောရရှင်ဦးလာထွန်းကဒေါခင်မျိုးတဲ့ဒီလောကပဲရခိုင်ပြည်နယ်ကိုသွားရောက်ပြီးရခိုင်ခီးစင်နဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာပေါ်မှာအခုလိုရေးလာပါတယ
် V VOA သတင်းတော်ရခိုင်ခီးစဉ်ဆိုလို့စိတ်ဝင်စားမိတာပါ VOA သတင်းတွေမှာက ICJ ရွန်ဂျာရေးဆောင်မှုတွေနောက်ရခိုင်ကစကန်းကြီးရဲ့အကြောင်းနဲ့အေအေနဲ့တိုက်ပွဲတွေနဲ့ဆိုင်တဲ့စစ်ဘေးရှောင်ပြည်သူတွေအခြေအနေနောက်ပြည်သူတွေထိခိုက်မှုတွေနဲ့စာတင်ကြောင်းထိမှန်တဲ့ကိစ္စတွေကစိတ်ဝင်စားစရာတွေပါဘာမှထူးထူးခြားခြားမသိရတော့အစိုးရထုတ်ပြတဲ့သတင်းနဲ့ကိုယ်တိုင်ကွန်းဆင်းသတင်းကွာခြားမှုလို့တော့ကျွန်တော်တို့ကြားရမယ်လို့မျှော်လင့်နိုင်မလား VOA ရေ
ဟုတ်ကဲ့ VOA ကထုတ်လွှင့်ပေးတဲ့သတင်းကတော့အစိုးရထုတ်လွှင့်ပေးတဲ့သတင်းထက်စာရင်တော့ကိုယ်တိုင်ကွန်းဆင်းတာမလို့ကွာခြားမယ်လို့ဒီသောရရှင်ကမျှော်လင့်ပါတယ်တဲ့ဟုတ်ကဲ့ကျေးဇူးပါဦးလှထွန်းကြီးဒီဦးလှထွန်းပြောတဲ့သတင်းနဲ့ပဲပတ်သက်ပြီးတော့ကျမတို့ဒီအထူးအစီအစဉ်ရုပ်မြင်သံကြားအစီအစဉ်ကိုကျမတို့စနေနေ့ညပိုင်းတုန်းကပဲထုတ်လွှင့်ပေးသွားပါတယ်နော်အဲ့လေးလည်းကြည့်လိုက်ပါအောင်ဟိုတိုင်းရိုက်မကြည့်ရှုဖြစ်ဘူးဆိုရင်ကျမတို့ Facebook စာမျက်နှာမှာပြန်ပြီးတော့ကြည့်ရှုလို့ရပါတယ်မော်ဗီယိုကိုရေးလာတဲ့စာရီထဲမှာနိုင်ငံရေးအမြင်တွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တွေးရှိသိမြင်ဒါမှမဟုတ်လေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါရနော်ဒီထက်မှာတချို့သူတို့ရဲ့နိုင်ငံရေးအမြင်တွေကိုရေးလာတာကိုပြောပြပေးကြပါတယ် Rain Coco ဆိုတဲ့သောရရှင်ကတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ခေါ်စစ်တပ်ကရည်တည်ချက်ပြောင်းဖို့အချိန်ဒီအချိန်မှအခွင့်အာဏာမလိုက်ရင်နောက်ဆိုတာကထပ်ရှိဖို့တော်တော်လေးစဉ်းစားရမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့တမိုင်းကိုပြန်လည်ကြည့်ရင်ကောင်းတာကမရှိသလောက်ပါပဲဖွဲ့စည်းပုံပြင်ဖို့ကအခုအချိန်အချိန်ကောင်းလို့ထင်ပါတယ်ဒီချိန်ကိုအမိအရရယူနိုင်ရင်နေရာကောင်းရောနာမည်ကောင်းမှတမိုင်းမှာမှတ်တမ်းဝင်သွားမှကျိန်းသေးပါ NLD ရဲ့ပြုပြင်ပြောင်းလဲမှုကဘာပဲပြောပြောညင်သာပါတယ်စစ်တပ်ကအခွင့်အာဏာမလိုက်ချင်ရင်စစ်တပ်ပဲအထိနာမှာပါဘာဖြစ်လို့လဲဆိုတော့ပြည်သူအများစုကဖွဲ့စည်းပုံပြင်ကျင်လို့ပါပဲ
ပြည်သူကအများစုဖြစ်တဲ့အတွက်ကြောင့်မလို့စစ်တပ်အနေနဲ့ပြည်သူနဲ့အတူတူတပေါင်းတစည်းတဲ့အခြေခံဖွဲ့စည်းပုံကိုပြင်ဆင်ဖို့လှုပ်တင်ပါတယ်ဆိုပြီးတော့ဒီသောရရှင် Rain Coco ရေးလာတာပါ။နောက်ထပ်မြန်မာနိုင်ငံနိုင်ငံရေးအမြင်တွေကိုရေးလာတဲ့သောရရှင်တွေထဲမှာနောက်ထပ်သောရရှင်ကစောယူလိုင်ဆိုတဲ့သောရရှင်မှာမြန်မာနိုင်ငံရဲ့အမြင်ဆုံးငြင်းချမ်းပါစေဆိုပြီးတော့သူကဆုတောင်းလာပါတယ်
။ VOA ရေးသတင်းတွေဖော်ပြပေးလို့ကျေးဇူးပါ။ပြည်သူလူထုကကောင်းပါတယ်စစ်တပ်ခေါင်းဆောင်တွေကြောင့်မငြင်းချမ်းတာပါ။သူတို့ရဲ့တိုင်းသားတွေကိုတလှည့်စီလှဲ့ကပတ်ကကပိုက်ဆောင်တပ်သားတွေကိုမဝရည်စာကြွေးပြီးအသေးတိုက်ပွဲဆင်နွှဲခိုင်းနေတာပါစစ်အုံစစ်တွေမတရားထုတ်ခေါင်းပုံဖြတ်ဆူဆောင်းရင်းရဲဘော်တွေရဲ့ရိတ်ခါသွေးချွေးနဲ့ပြည်သူဗန္ဓာတွေကိုမတရားဖြတ်ယူတဘောစာစားပြီးငရဲရိတ်ခါထတ်စုမနေကြပါနဲ့တော့လို့ပြောပြီးပါတက်လော်ဘီတွေခန့်ပြီး Facebook မှာပြည်သူဟန်ဆောင်ပြီးတော့ comment ရေးကလည်းတနေ့တနေ့ဘလောက်သုံးဆွဲနေသလဲမသိပါဘူးဗျာနှစ်ပေါင်း80ကျော်ဒုက္ခပေးလာခဲ့တာမဝနိုင်သေးဘူးလားမေးပေးပါဦးပြည်သူတွေငရဲသားဘဝလိုဆင်းရဲကြရနိုင်ငံတကာမှာအိမ်ပေါ်လှုပ်ရှားရနဲ့ဘယ်တော်များဒီဒုက္ခတွင်ကိုဖြတ်နိုင်သူပေါ်လာမှာလဲဗျာမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းနိုင်ပါစေ
မြန်မာနိုင်ငံမှာစစ်တပ်ကြောင့်ပို့ပြီးတော့မငြိမ်းမချမ်းဖြစ်နေရပါတယ်ဆိုတော့ဒီသောရရှင်စောယူလိုင်းပြောလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကလည်းဒီတစ်ပတ်ကဒီမထင်မှတ်ဘဲနဲ့ဒီစစ်တပ်နဲ့ပတ်သက်ပြီးရေးတဲ့စာတွေများများလာတာတွေ့ရပါတယ်အောင်ဖြိုးဆိုတဲ့သောရရှင်မှာအဲ့ဒီသောရရှင်ကစစ်တပ်ထဲမှာဖြစ်နေတဲ့အကြောင်းအရာတွေကိုပြောပြခြင်းပါတယ်ဆိုတော့အခုလိုစာရေးလာပါတယ်ရှင
်ကျွန်တော်တို့တက်မတော်မှာဖြစ်နေတဲ့အကြောင်းကိုပြောပြခြင်းပါတယ်ဒါပေမဲ့ကျွန်တော်အကောင့်ရဲ့အမိကိုတော့မပြောစေခြင်းပါဘူးကျွန်တော်တို့တက်သားရဲ့လစာက36000ပဲရပါတယ်ဗန်စုငွေက10000ကျပ်အသက်အမကန်က8000ကျပ်တန်ကြီးရမုံငွေနဲ့ဟိုဖြတ်ဒီဖြတ်နဲ့တလောက်ကိုဘလောက်မှမကြံပါဘူးဂျားထဲမှာဥပိုင်က2000ခွဲဖြတ်တော့ဘာမှမကြံပါဘူးအခုဆိုရင်ဥပိုင်က9000ခွဲဖြတ်မယ်လို့ပြောပါတယ်ဘာစားကြမလဲလူရင်းကိုပြောရရင်ဥပံကိုဖြတ်သိမ်းစေချင်တာပါဖြစ်နိုင်ရင်ကိုညီပြပါခင်ဗျာ
သူတို့တမတော်သားတွေအနေနဲ့လာကဘာမှမကြံတော့ပါဘူးတဲ့ဖြစ်နိုင်ရင်အကူညီပေးပါတဲ့ဟုတ်ကဲ့ပါကျမတို့ဘလို့အကူညီပေးရမလဲစဉ်းစားလို့မရပါဘူးရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်နောက်ပိုင်းမှာသောရရှင်တွေကိုမြန်မာတခြင်းလေးတစ်ပုဒ်မေတ္တာတေးလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရစင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုတဲတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါရစေ။မလ၈ရက်နေ့မှာငွေနေကြရောက်ခဲ့တဲ့မေဘုလူလောကမှာမရှိတော့ပေမဲ့လေသူ့ကိုသတိရအောင်မေးတဲ့အနေနဲ့ချစ်တဲ့မိသားစုကအားလုံးတွေမြေတားတွေလက်ဆောင်တပုတ်ပါပေးပါရစေ။နောက်ထပ်မလ၈ရက်နေ့မှာငွေနေကြရောက်သူကတော့အဝေးရောက်အကူကိုသားကြီးဖြစ်ပါရစေ။ကိုသားကြီးငွေနေကနေပြီးတော့တက်ရှိကျမ်းမှာပျော်ရွှင်နိုင်ပြီးတော့ကိုသားကြီးချေရတဲ့မဝါသားလေးတို့နဲ့အမြန်ဆုံးပြန်ဆုံတွေ့နိုင်ပါစေလို့ဗာဂျီးနီးယားကညီမနဲ့ညီမိသားစုကဆူတောင်းပေးလာပါတယ်။ဒီတစ်ပတ်တော့ဝိုင်းစုခိုင်တဲ့တည်ဆူထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြပါရနော်။ VOE တိချစ်တော်ရရှင်နေအားလုံးဒီသတင်းကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
်။လောနာရဲ့တိန်နဲ့ငါအတွက်တော့အိမ်မက်မဟုတ်ဘူး။ချိန်နိုင်နေရတွေ့ပြောစရာတွေဝေမြားခဲ့ဘူးခဏလေးမဟုတ်ဘူးချိန်နူခဲ့တာတွေဟုတ်ပြောမျိုးခဲ့တာတွေအမှန်ရလို့အမေနေဘဝကတော့ချောက်သွေးနေမေသူမလေးနားမလဲကြဘူးဒီစိတ်ကထိတ်ထုံနေမသိ
စုခံတဲ့တည်ဆူထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတင်းငွေတွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက bamis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။တော့ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဆက်လက်ပြီးတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုအလိမ္မာနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတဲ့လူနာတွေကိုကုသရမှာဆက်ရုပ်တစ်ခုကိုအသုံးပြုနေပါတယ်။ဒီဆက်ရုပ်ဟာအာခေါင်နှင်းကချွဲတလိပ်နမူနာတွေကိုရယူနိုင်တယ်လို့ခန္ဓာကိုယ်အပူချိန်တိုင်းနိုင်ပြီးနှလုံးခုန်တံကိုလည်းနားထောင်နိုင်ပါတယ်။ဗိမ့်တက်ထားတဲ့ဒီဆက်ရုပ်ကိုအဝေးကထိန်းချုပ်နိုင်ပြီး
ဆရာဝန်တွေအနေနဲ့အခန်းတစ်ခုထဲမှာလူနာနဲ့အတူရှိစရာမလိုပါဘူး။တခြားမျိုးတစ်ခုကတော့ဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပြီးတော့စင်ဟွာတက္ကသိုလ်ကတီထွင်ခဲ့တာပါ။တရုတ်နှစ်ကူတုံးကဒီဆက်ရုပ်ကိုတီထွင်ဖို့အကြံရခဲ့တာဖြစ်ပြီးအာကာသစခန်းတွေနဲ့လာကဘာစွန်စားရှာဖွေရေးဆက်ရုပ်တွေမှာလည်းဒီနည်းပညာကိုပဲသုံးထားတာပါ။အစတုန်းကတော့ဒီဆက်ရုပ်ကိုသူ့ဘာသာသူအလုပ်လုပ်နိုင်အောင်တီထွင်ထားတာဖြစ်ပြီးကူးဆက်ခံရတဲ့လူနာတွေကိုစမ်းသပ်ပြီးရင်လည်းသူ့ဘာသာသူပိုးသတ်နိုင်ပါတယ်။ရောဂါစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့မှာဆက်ရုပ်တစ်ခုရောက်နေပြီးတော့ဒီဘက်ကစပြီးဆရာဝန်တွေကိုဆက်ရုပ်အသုံးပြုဖို့အတွက်လေ့ကျင့်သင်ကြားတာတွေစပါမယ်။အခုလိုဆက်ရုပ်တွေအများကြီးဆက်လက်တည်ဆောက်ခြင်းပင်မဲ့လည်းတက္ကသိုလ်ကထောက်ပံ့တဲ့ရန်ပုံငွေမရှိတော့ဘူးလို့ပါမောက်ခကျန်းကပြောပါတယ်။
ရုရှားနိုင်ငံမှာဆောင်းရာသီကုန်သုံးတဲ့အထိမ်းအမှတ်အနေနဲ့ရေခဲယာဉ်နဲ့ရေချိုးပွဲတော်ကိုဆင်နွှဲခဲ့ပါတယ်။တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်နေကြတဲ့အချိန်ကျန်းမာရေးကောင်းဖို့အတွက်အားစေးတွေမှီဝဲနေချိန်မှာရုရှားတွေကကျန်းမာရေးကောင်းဖို့အတွက်စိုက်ဘီးရီးယားဒေသကမြစ်ကမ်းဘေးမှာရေခဲယာဉ်နဲ့ရေချိုးပွဲတွေကိုကျင်းပခဲ့တာပါ။ရုရှားနိုင်ငံသား၄၀၈ယောက်ပါဝင်ဆင်နွှဲခဲ့တဲ့အတွက်လည်းနိုင်ငံအတွင်းလူအများဆုံးတပြိုင်နက်တည်းရေခဲရေချိုးတဲ့စံချိန်ကိုချိုးသွားခဲ့တာပါအပူချိန်၄ဒီဂရီလောက်ပဲရှိတဲ့အချိန်ရေခဲနေတဲ့ရေခဲရေချိုးတာဟာကျန်းမာရေးအတွက်ကောင်းတယ်လို့ရုရှားလူမျိုးအများစုကယုံကြည်ထားပါတယ်ခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတက်စေတယ်လို့ယုံကြည်ကြပြီးရေခဲရေလောင်းပြီးတဲ့လူအများစုကချက်ချင်းဆိုသလိုပဲညနေတုပ်ပေါ်အနဲ၆အောင်လုပ်ပြီးအင်းကြီးတွေပြန်ဝေးခဲ့ကြပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာခန္ဓာကိုယ်အလှပေါ်လွင်စေတယ်လို့ယူဆကြတဲ့စေမင်ကြောင့်တက်တူးပြပွဲတစ်ခုကိုဖွင့်လှစ်ပြသထားပါတယ်။ဒီပြပွဲမှာရွှေခေတ်စေမင်ကြောင့်အယုတ်တွေကအစယနေ့ခေတ်စေမင်ကြောင့်လက်ရာတွေကိုလည်းပြသထားပါတယ်။မော်စကိုမြို့ကပူရှကင်အမျိုးသားအမှုပညာပြတိုင်းမှာပြသထားတဲ့လက်ရာတွေဟာဆီလီကွန်အယုတ်အတုတွေပေါ်မှာတကယ်ထိုးထားတဲ့တက်တူးစေမင်ကြောင့်လက်ရာတွေကိုပြသတာပါ။ပြင်သစ်နိုင်ငံပဲရစ်မြို့ကကွင်းပန်လီပြတိုင်းကထောက်ပံ့ကူညီတာဖြစ်ပြီးဆီလီကွန်အယုတ်တွေဟာဆေးမင်တွေကိုအကုန်မဆုတ်ယူနိုင်တဲ့အတွက်အနည်းငယ်အခက်ခဲရှိပေမဲ့လည်းဒီပစ္စည်းဟာလူအရေးပြားနဲ့အနီးကပ်ဆုံးတူညီတဲ့ပစ္စည်းဖြစ်တာကြောင့်သုံးခဲ့တဲ့အကြောင်းကိုပြပွဲစီစဉ်သူတို့ကပြောပါတယ်။ရှေးခေတ်တုန်းကတော့ဆေးမင်ကြောင်တွေကိုမျိုးနွယ်တူလူစုတွေအကြားအဖွဲ့ဝင်အဖြစ်အသိမှတ်ပြုတဲ့လက်ရာတွေအနေနဲ့အသုံးပြုခဲ့တာဖြစ်ပြီးတော့အခုခေတ်မှာတော့အမှုပညာလက်ရာတစ်ခုအနေနဲ့အသိမှတ်ပြုသုံးနေကြတာပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင
်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့မှာ133ယောက်ကနေ366ယောက်ထိတိုးသွားခဲ့ပြီးတရုတ်နိုင်ငံပြင်ပမှာဗိုင်းရပ်စ်ကြောင့်သေဆုံးသူအများဆုံးနိုင်ငံဖြစ်သွားပါတယ်။ဂျမ်းမိုင်ဆိုင်ကအန်တရယ်ရှိလာတာနဲ့အတူပဲအီတလီအစိုးရကအရေးပေါ်အမိန့်သက်ချမှတ်ပြီးနိုင်ငံလူရေ3ပုံတပုံရှိတဲ့နိုင်ငံမြောက်ပိုင်းကိုအဝင်အထွက်ပိတ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံကအမျိုးမြင်မသိရတဲ့ဒုံးကျည်သုံးစင်းကိုတနင်္လာနေ့ကပြစ်လွတ်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါဟာဆိုရင်ဒီနှစ်အတွင်းမြောက်ကိုရီးယားရဲ့ဒုတိယအချိန်မြောက်ဒုံးကျည်ဆန်းသတ်မှုဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ South Hajon ပြည်နယ်ဆန်ဒေါ့မြို့ကနေနိုင်ငံအရှိပိုင်းကန်လွန်ပင်လယ်တဲကိုဒုံးကျည်တွေပြစ်လွတ်ခဲ့တာဖြစ်ကြောင်းတောင်ကိုရီးယားပူရဲစူးစီးချုပ်များအဖွဲ့ကပြောပါတယ်ဒုံးကျည်ဆန်းသတ်မှုအသေးစိတ်အချက်လက်တွေတော့ထွက်ပေါ်မလာသေးပါဘူးကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်လာနိုင်တဲ့အခြေအနေကိုကင်တွင်နိုင်ဖို့ကြိုးစားနေတဲ့မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာရောထွေးနေတဲ့သတင်းစကားတွေပေးခဲ့ပါတယ်အမေရိကန်ဒီမိုကရက်ပါတီရဲ့သမရလောင်းရွေးချယ်ပွဲကအင်္ဂါနေ့မှာပြည်내6ခုအတွင်းကျင်းပဖို့ရှိပြီးအဓိကပြိုင်ပွဲနှစ်ဦးကတော့ဒုသမ္မတဟောင်းဂျိုးဘိုက်ဒင်နဲ့ဗမောက်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့ဖြစ်ပါတယ်
။သတင်းချင်းချက်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ပီတာဟင်းလေးပါရှင်။ကျမကတော့အင်ဂျင်နိုင်ပါတနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာထလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.